ကျွန်တော်ညဝင်းအောင်ပါခင်ဗျာရှမ်းပြည်မြောက်ပိုင်းကစစ်ဘေးရှောင်ပြည်သူတွေဟာကိုဗစ်ကာလကန့်သတ်ချက်တွေကြောင့်ရေးပေါ်အကူအညီမရနိုင်ပဲဖြစ်နေပြီးအဲ့ဒီဒေသမှာအခုချိန်ထိအိမ်မပြန်နိုင်ဖြစ်နေရတဲ့စစ်ဘေးဒုက္ခတွေထောင်ချီရှိနေတယ်လို့ကုလသမဂ္ဂအပါအဝင်ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်2020ခုနှစ်ကုန်ပိုင်းနဲ့2021ခုနှစ်နှစ်ဆိုင်ပိုင်းမှာရှမ်းပြည်မြောက်ပိုင်းအထူးသဖြင့်တော့ကြောင်မင်းနဲ့နံပါတ်2မြို့နယ်တဝိုက်RCSS တပ်ဖွဲ့နဲ့ TNL တပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်ခဲ့တာကြောင့်ဒေသခံတွေစစ်နဲ့ဝေးရကိုထွက်ပြေးတိမ်းရှောင်ရင်းအခုချိန်ထိနေရမပြန်နိုင်သေးပဲဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကြောင်မဲမြို့ကန်မိုင်းအားတွေက VOA ကိုပြောပါတယ
်အဲသူတို့ဘယ်လိုဆဲဒီစခန်းနားနေရာချထားတယ်ဟာအဲ့ပါပဲနေတာကြောင်မဲမြို့ထဲမှာပဲအခုလက်ရှိဦးကြီးကျတော့1200လောက်ရှိတယ်တကယ်တော့ချစ်တယ်ဒါကြောင့်ရတူတဲ့အေးတယ်ဒီတလောကြောင့်ဆောင်းဒီပေါ့ဆောင်းနေလို့အနေနဲ့နောက်တော့ဒီတီးတဲ့ရတူဆိုတော့ကျင်းမီတီးတို့ဘာလို့ပေါ့သူတို့လုံဖို့ကျင်းပြေးဖြစ်နေဒီအခုဆိုအေးတဲ့ရတူတော့ဖြစ်တယ်ကိုဗစ်ကာလလည်းဖြစ်နေဆိုတော့ခြားမြို့ကဒီအဆူရှင်တွေဒီကိုမြို့ကလာရဖို့တဲ့ခက်ခဲဖြစ်နေတယ
်စေဘေးဆောင်ဒုက္ခသည်တွေဟာကြောင်မဲမြို့ကစာတင်ကြောင်းဖုန်းတော်ကြီးကြောင်းဓမ္မယုံစတဲ့နေရာတွေမှာဖြစ်သလိုကိုလိုနီယာပြီးကိုဗစ်ကာလကန့်သတ်ချက်တွေကြောင့်သွားရေးလာရေးခက်ခဲတဲ့အတွက်အရေးပေါ်အကူအညီရဖို့လည်းခက်ခဲနေတယ်လို့ဝမ်ပေါင်နင်းထွဲလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့ရဲ့တာဝန်ခံဒေါ်မီရီတန်ကပြောပါတယ
်ပေးညာမှာမဆိုအခုအခြေအနေမှာကကိုဗစ်အသွားလာကန့်သတ်ကလားဒါချက်ချင်းတပီးဖို့ဆိုတော့ခက်တဲ့အပိုင်းတွေရှိရလေနော်ဒီလိုတထောင်ကျော်ကြီးကိုချက်ချင်းလိုအပ်ချက်ကိုချက်ချင်း respond ဖို့ဆိုတာကကျွန်တော်တို့ရစဖန်အကြီးကြီးလည်းမရှိတာပေါ့နော်အနည်းဆုံးသူက2ရက်နဲ့အဲ3ရက်လောက်အချိန်ယူပြီးမှဒါရောက်နိုင်တဲ့ဟာမျိုးရှိမှလေပြတိုက်ပွဲကလည်းဖြစ်နေစေဖြစ်တယ်ပြီးအခုကရာသီဥတုဆိုရင်လည်းရှမ်းမြောက်ဆိုအခုတော်တော်အေးရအချိန်ဖြစ်တယ်အဲဒါကြောင့်မလို့ဒါဒီလိုချက်ပြင်းနေတထောင်ကျော်ဆိုတဲ့လူကိုချက်ချင်းသူတို့ရဲ့လိုအပ်ချက်ကိုပေးနိုင်ဖို့ဆိုတော့ဘလို့မှပြည့်စုံလုံးလောက်မှမရှိဘူးဒါကိုနိုင်ငံတကာဖွဲ့စည်းရင်ကရောပြင်ဆိုရရောပေါ့နော်ဒါကူညီပေးနိုင်ဖို့ချက်ချင်းလုပ်ပေးဖို့လိုတယ်ပေါ့
ဒီလိုအခက်အခဲကြောင့်မှာယာယီဒုက္ခတွေစခန်းတွေစုပြုံနေရတဲ့အခြေအနေတွေကြောင့်ဒုက္ခတွေကြာကိုဗစ်ကူးစက်မှာကိုစိုးရိမ်နေရတယ်လို့မိုင်းအာနွေကပြောပါတယ
်။စိုးရိမ်ရတယ်ဆိုတော့သူတို့ကျတော့တောင်ပေါ်နေဆိုတော့ဒီအခြားပြင်ပကလာတဲ့မြို့နယ်ပေါင်းစုံနေရာရောက်လာရင်တော့ကိုဗစ်ရှိအေးမရှိအဲ့ဒါရင်ပဋိကြမတည်ဘူးလေ။ဆိုဝင်လာတာနဲ့ဆိုတော့အဲပြောတဲ့လေစိုးရိမ်ရပါ့။ဒီလိုဟာတွေကလည်းမက်ဆက်ပြီးတာတော့မှသူတို့မက်ဆက်တွေကောင်းကောင်းနဲ့မတက်ကြဘူး။ကိုဗစ်ကာလကိုဗစ်ကြောက်တယ်ကိုဆက်ကြရမှာပဲဆိုရင်တော့လူအများနဲ့ဆို
ဒါကြောင့်ပြည်သူတွေရဲ့ဒုက္ခကိုဆန္ဒပြီးတိုက်ပွဲတွေကိုအဆုံးသတ်ကြဖို့လက်နက်ကင်တပ်ဖွဲ့တွေကိုဝမ်ပေါင်နင်းထွက်အဖွဲ့ကတောင်းဆိုကြောင်းဒေါ်မီရူတန်ကတိုက်တွန်းပါတယ
်ဒီအခုအချိန်ကြီးကထိုးတာကကိုဗစ်ကိုတော့ကြောက်နေတဲ့အချိန်မှာဒီလိုစစ်ကြောင်းထွက်ပြီးတဲ့အခါကျတော့စိတ်ဖြစ်စည်းမှုကနှစ်ဆပိုပြီးပြင်ပန်းတာပေါ့ဒီလိုအချိန်ကြီးမှာဒါကမဖြစ်တဲ့အရာပဲပေါ့နော်ဒီလိုကပ်ပေးကာလမှာဒါလက်နဲ့ကင်နေရောဒါတတ်မတော်ရရောတို့အားလုံးကတော့ထင်းထင်းကြီးမှလုပ်ရမယ့်အခြေအနေဖြစ်တယ်ပေါ့နော်အဖက်ဖက်ကအရင်ချက်တဲ့ကာလမှာဒီလိုမျိုးပြန်ပြီးထွက်ပြေးတိမ်းချောင်းတော့အောင်လုပ်တယ်ဆိုတော့ဒါကတော်တော်လူသားမဆန်တဲ့ကိစ္စရပဲပေါ့ဒီမှာအနေနဲ့လို့ခံစားရပါတယ
်နမ်လူမျိုးနဲ့တဝိုက်မှာတော့တလောကတိုက်ပွဲကြောင့်ယာယီစစ်ဆောင်လာသူတွေကတော့အခုတော့အိမ်ပြန်ကုန်ကြပြီလို့ဒေသခံတူက VOA ကိုပြောပါတယ်ကုလသမဂ္ဂ UNO ရှာအဖွဲ့ရဲ့ထုတ်ပြန်ချက်အရမြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲကြောင့်2020ခုနှစ်ကုန်တိရှမ်းမြောက်ပိုင်းမှာစစ်ဘေးဒုက္ခသည်8600ကျော်ရှိပြီးအောက်တိုဘာနဲ့ဒီဇင်ဘာလကြားပိုတိုးလာခဲ့ပါတယ်2021ခုပထမပတ်တည်းမှာတင်ယာယီစစ်ဘေးရှောင်ရသူနောက်ထပ် 2500 ဒေါ်လာတယ်လို့ဖော်ပြပါတယ်ဒါပေမဲ့2019နဲ့နှိုင်းယှဉ်ရင်တော့2020ခုနှစ်အတွင်းရှမ်းမြောက်ပိုင်းမှာစစ်ရှောင်ဒုက္ခသည်ဥယျာဉ်ကြာဆင်းလာတယ်လို့ UNOCHA အဖွဲ့ရဲ့စီးရင်မှာဖော်ပြပါရခင်ဗျာ